ရခိုင်ပြည်နယ်ကြောက်တော်မှာတော့ဒီကနေ့လက်နက်ကြီးကြီးပစ်ခတ်ခံရလို့အရက်သားတေဆုံးဒဏ်ရာရမှုတွေရှိခဲ့ပါတယ်။မြောက်ဦးနဲ့ရသေးတောင်မြို့နယ်တွေဘက်မှာလည်းမြေမြုံမိုင်းပောက်ကွဲမှုကြောင့်တေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။ဒါအပြင်ဒေသရင်းကတချို့နေရာတွေမှာလည်းတိုက်ပွဲတွေကဆက်လက်ပြင်းထန်နေသေးပါ။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့အဝင်လမ်းမဟာကံကြီးရှင်ဖျားနီးမှာဒီကနေ့ပစ်ခတ်မှုကြောင့်အမျိုးသမီးတို့တိတ်ဆုံးပြီးအမျိုးသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်မြို့ခံကိုကျော်လှမြင့်ကပြောပါတယ
်။ဒီကိစ္စတွေတော့ဖြစ်ပါတယ်။အမျိုးသမီး၃ဦးတိတ်ဆုံးပါတယ်။အမျိုးသား၃ဦးတည်ရပါတယ်ခင်ဗျာ။အဲ့ဒီဒဏ်ရာရတဲ့အမျိုးသား၃ဦးချင်းမှာဒီဖြစ်ပျက်သောအရေးကိုလာဖြစ်တော့သူကြွနေရပါတယ်ခင်ဗျာ။အဲ့ဒီဖြစ်တာတော့မဟုတ်ဘူးကြီးအဲ့ဒီထိခိုက်ဒဏ်ရာရတဲ့လူတွေမိသားစုတွေပြောတာကတော့အဲ့ဒီကယ်ဆယ်ဆင်ဖျားကားဆဲဖြစ်တာကျေးဇူးရှင်ဖရဝဲမှာတက်မလို့သားတွေအဲ့ဒီမှာတခဲကနေတာကိုလို့အဲ့ဒီနားကနေပြီးတော့ပြစ်တယ်လို့ပြောတယ
်။ဒေဆုံးသူမှာကြောက်တော်မျိုးပိုက်တဲ့ရက်ွက်ကခလေးနှူးမိခင်အသက်24နှစ်အရွယ်မိုင်းအေးခံဖြစ်ပြီးတော့တန်ရန်ရရှိသူတွေဟာပြည်တော်တာရက်ွက်နေဦးစိုးမောင်လှဦးကျော်သိန်းထွန်းနဲ့ပိုက်တဲ့ရက်ွက်ကစ္စပါစုနေစီပင်လို့သမားမောင်စိုးဖြူတို့ဖြစ်ကြပါတယ်။ကြောက်တော်မျိုးတွေအမိုက်သိမ်းဖို့လာတဲ့စီပင်ကားစီးလဲပြစ်ကမှုတွင်ထိမှန်ခဲ့ပါတယ်။တိုက်ပွဲဖြစ်ပွားမှုမရှိဘဲပြစ်ခတ်တာလို့စီပင်ဝန်ထမ်းတို့ကဆိုပါတယ်။
ဒီကနေ့ပြီးတော့မြို့ထည့်အသွောဖို့ဤပြည်မှာဗမာစစ်သားတွေကဘာမှမသိအကောက်ကိုလိုက်ပိတ်တာပေါ့။ဒါတော့ဒီညာဖက်ဘော်ဒီရဲ့ညာဖက်တပောက်ရဲ့ညာဖက်တပောက်ရဲ့ဒါတော့ပေါ့တာဝန်နဲ့သွားတာပါ။မြို့ထည့်ကဟိုအမေရိကကိုသိသိသွားတာပါ။သူကတက်တဲ့သူရစားတွေကိုတော့မချုံဘူးဆိုတော့သူကလွန်လာပေါ့။
ဒီမနက်မှာကြောက်တော်မြို့တွင်အေအေဖွဲ့တဲ့မြန်မာစစ်သားတို့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေအေပြောခွေရခိုင်တုခကပြောပါရယ်ကြောက်တော်မြို့တွင်ပြစ်ခတ်မှုကြောင့်2019ခုနှစ်ဒီဇင်ဘာလ6ရက်နေ့မှာတရရတန်ကျောင်းသားသူတိတ်ဆုံးခဲ့ပြီး2019ဒီဇင်ဘာလ28ရက်နေ့မှာအမျိုးသမီးတူမျိုးသား3ဦးနဲ့ဒီဇင်ဘာ30ရက်နေ့ညချိန်မြို့ထဲပြစ်ခတ်မှုကြောင့်အမျိုးသမီး2ဦးတို့တန်ရရှိပြီးနေအိမ်ယုံအဆောက်အုံတွေပြိုပျက်ဆီးခဲ့ပါရယ်မနေ့ကလည်းရတိတောင်မြို့နယ်ငဆံဘော်ကြေးရွာကလူကြီးတူကျွဲရှာဖို့သွားစဉ်မိုင်းထိပ်ပြီးတိတ်ဆုံးသွားတယ်လို့ငဆံဘော်ရွာသားတူကပြောပါရယ
်ဦးသိန်းကျော်အောင်60ဝန်းကျင်လောက်ရှိနေတယ်။မြေမြိုင်မင်းကြီးတို့ပြေလို့လို့ဆိုကျွဲကိုပြန်ပြီးဟိုကကျွဲအသိမ်းမှာပေါ့အမြင်မြုပ်မိုင်းတော်ကိုညမတက်မတော်ကထောင်လာတာနေနေကြမှာချင်းမဆောင်ပြတ်သွားတယ်အဲ့ဒီဒဏ်ရာနဲ့ဟိုမြို့ပေါ်ဆင်းကိုမရောက်လိုက်ဘူးနော
်အလားတူရခိုင်ပြည်နယ်မြောက်ဦးမြို့နယ်ချောင်းသိပ်ကျေးရွာမှာမနေ့ကတိုက်ပွဲလက်ကျန်ဘုံတလုံးပောက်ကွဲမှုဖြစ်ပွားခဲ့ပြီးအသက်15နှစ်အရွယ်လူငယ်သူတိတ်ဆုံးပြီးတော့အမျိုးသမီးတူတန်ရပြင်းထန်ရရှိသွားတယ်လို့မြောက်မြို့နယ်ဒေသခံကိုကျော်လှစိန်ကပြောပါတယ
်။တန်းတိတ်ကြီးရောမာနော်ဘယ်လိုကြီးကြားတဲ့အလုံးကိုဟိုသူ့ခနဲ့ခနဲ့ကသိနေတဲ့ဘယ်လိုကြီးတွေဘလို့ရှင်းသားမပိတ်ခင်လားတော့မသိဘူးမြား။အဲ့ဒီဟာကိုခလေးရကောက်ရတယ်လို့ပြောတယ်အဲ့ဒါကိုသဘောထမ်းလာတဲ့ရုပ်ဆရာကြီးတယောက်ကခလေးတွေမှာစိုးလို့သူကအဲ့ဒီခလေးတွေကယူပြီးတော့ပခုံးမှာသဘောလေးတစ်ထုပ်ထမ်းပြီးတော့အဲ့ဒီမပေါက်တဲ့လက်နက်ကိုသူကပုတ်ရှိပြီးယူပါတယ်ခင်ဗျာ။ဟိုရွာနဲ့မဆန်းမကန်းတဲ့နေရာတခုမှာအမျိုးသမီးတယောက်နဲ့တွေ့တယ်။အဲ့ဒီအမျိုးသမီးကိုသဘောထမ်းကိုသူကချက်ခိုင်းတယ်လေ။ချက်ခိုင်းတော့အဲ့ဒီလက်နက်ကသူ့လက်ကနေပြီးပြေးတဲ့အခါပေါက်ပြီးတော့သူကပုတ်ရှိပြီးတော့လေခင်ဗျာ။အမျိုးသမီးကတော့တန်ရပြန့်ခန့်သွားတဲ့ဆီရဲမှရှိတယ်ခင်ဗျာ။
တိတ်ဆုံးသူအမျိုးသားကိုတော့ဒီကနေ့မှတကြိုခဲ့ပြီးတန်ရရအမျိုးသမီးကတော့မြောက်ဦးစေယုံမှာစေဝါကုသခံနေရပါတယ်။ကြောက်တော်မျိုးတွင်ပြစ်ခတ်မှုနဲ့ရတိတောင်မြောက်ဦးပောက်ကွဲမှုဖြစ်စဉ်တွေကိုတမတော်သတင်းမှပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာဒီဖြစ်စဉ်တွေကိုမသိရသေးဘူးလို့တမတော်ပြောခွေရဘူမှုချုပ်စုံမင်းထွန်းကပြောပါရယ်ဖွေဘော်လတရက်နေ့နဲ့နှစ်ရက်နေ့တွင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ကြောင်းဘူမှုချုပ်စုံမင်းထွန်းကဆက်ပြောပါရယ်
ဒီရနေ့ကတော့ဒီဇိုးကျောင်းဘက်မှာကျွန်တော်တစ်ခေတ္တလေးရှိပါတယ်။အဲဒီမှာတော့ကျွန်တော်ရန်သူဘက်ကနေဒီဘက်ကဆယ်ရန်တချို့ရလိုက်တာဆိုပါတယ်။ဒီဖိုင်လာနေ့ရက်နေ့မှာတော့ဒီဇိုးကျောင်းဘက်မှာပဲဖြစ်တယ်။ဒီအဲဒီမှာတော့ရန်သူစီကကျွန်တော်အကောင်းဆုံးနဲ့ရလိုက်တာရှိပါတယ်။ကျွန်တော်စီရတယ်၊ဆန်ရရှိပြီးလျှောက်တော့ရှိပါတယ်ဗျာ။
အေးပြောခွေရခိုင်တုခကတော့ရသေးတော်မြို့နယ်တွင်တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိတယ်လို့ပြောပါတယ်။
ဒီအမေတောင်ရာဖေးမှာတခန်းချနေတဲ့ဒီအပြား90လောက်ရှိတဲ့မြန်မာစစ်တပ်မှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။တိုက်ပွဲတွေမှာမြန်မာစစ်တပ်ကစေဘူးအထက်ကြာဆုံးပြီးတော့ဒါရရတဲ့တူတူလို့ရှိတယ်။ကျွန်တော်တို့ကကလည်းပဲဒီအားရခစစ်တူတူကြာဆုံးခဲ့တာရှိတ
ယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။2019ခုနှစ်ကနေ2020နှစ်စံပိုင်းထိမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲစဉ်တွင်အရသားတွေတေဆုံးတာမိုင်းနှိမ့်မိတေဆုံးတာ120ကျော်ရှိပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့လူဦးရေ 36,000 ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်အရက်ဖွဲ့ဖွဲ့စည်းတွေကစည်းရင်းပြစုထားပါတယ်ခင်ဗျာ။